Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါနေ့ညနေ6:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်ပြီလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အာဖဂန်ကပုဂ္ဂလိကရုပ်သံဌာနတစ်ခုဒီကနေ့စီးနင်းတိုက်ခိုက်ခံရတာကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာရေးကြီးညာချက်ကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးရဲ့တုံ့ပြန်ချက်နဲ့အတူနားဆင်ကြရမှာက
မြန်မာနိုင်ငံအောက်မှာအပူပြီးတော့မှလည်းလားလေအောင်သူရှင်းပြဖို့ကြိုးစားမယ်လို့အဲ့လိုထင်တယ်အဲ့လိုရှင်းပြခွင့်ရတယ်ဆိုရင်တော့ဘာဖြစ်ပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒီမှာနိုင်ငံအကောင့်တော
်မြန်မာရေးလေလာတုံးသက်သူဦးစီတောင်မြင့်ပြောသွားတာပါပြည်စုံကိုတရင်နဲ့ပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူ NCA ကိုလက်မှတ်ရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဒီရက်ပိုင်းတွင်နှစ်ဖက်တွေ့ဆုံမဲ့အကြောင်းစာတော်တွေကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တက်ဒုံးကျည်အစီအစဉ်တွေကကဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးဒီကဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်အစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အန်ဒီအချင်းခံနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်သင့်ခံနိုင်စရာမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။မဖြစ်မနေစီးရင်အားအသုံးပြုမှုအပါအဝင်နီလန်ပေါင်းစုံအသုံးပြုပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတွက်အတူတကဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်တို့ရဲ့တူနှိုင်းမမီတဲ့စီးရေးစွမ်းရည်ကိုအပြည့်အဝအသုံးချဖို့အဆင်သင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကသမ္မတအိမ်တော် Blue House မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိဆောက်ထားသမျှကိုမြောက်ကိုရီးယားဘက်ကထိပါချင်းချောက်ကွက်မပြုတ်နိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာတန်ပေါင်းများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောက်နေတာလို့လည်းဆွတ်ဆွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငြင်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြကြောင်းလဲသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကဆက်ဆက်ဆွေးနွေးရေးစကားဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လုပ်လာမယ်လို့ယုံကြည်ထားကြောင်းလဲသမ္မတထရန့်ကပြောပါတယ်အမေရိကန်သမ္မတထရန့်နဲ့သမ္မတကရော်မလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကိုဒီကနေ့အင်္ဂါနေ့မနေ့ခင်းမှာရောက်ရှိနေတာဖြစ်ပြီးနှစ်ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်အစမှာတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံးနဲ့ကီလိုမီတာ100အကွာမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုလည်းတွားရောက်ခဲ့ပါတယ်ရှင်
မိသားစုဝင်တွေအပေါ်ကိုရီးလက်ရောက်ကြမ်းဖက်မှုကြောင့်အချုပ်ကျခဲ့ဘူးသလိုလီတက်ကနေထုတ်ပယ်ခံခဲ့ရသူဖြစ်တဲ့ Texas ပြည်နယ်ခရီးယံဖျားကြောင့်တစ်ခုမှာတနက်နဲ့ပြစ်ခတ်ခဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့မှတ်တမ်းတွေမှာပကြောင်စနစ်တကျထည့်သွင်းမထားတဲ့လေဆိုတဲ့အချက်ကိုအမေရိကန်လီတက်ကစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့ရာအဲ့ဒီလိုမှတ်တမ်းမရရရှိထားမယ်ဆိုရင်တနက်သမား Devin Kelly အနေနဲ့တနက်တွေကိုတရားဝင်ဝယ်ယူနိုင်မှာမဟုတ်သလို Sutherland Springs မြို့ကလူပေါင်း26ဦးတို့လည်းတင်းငွေနေကအသက်ခံခဲ့ကြမှာမဟုတ်ပါဘူး။တနက်သမား Kelly ရဲ့အမှုကိုပြန်လည်ဆက်သုံးသပ်ဖို့လေသက်တာဝန်ရှိသူတွေကအမိတ်ထုတ်ပြန်ထားသလိုဒီလိုအလားတူကိစ္စအလုံးကိုအသေးချာမှတ်တမ်းတင်သွားမယ်လို့ပြောပါရယ်တနက်ပြစ်ခတ်မှုမှာအပြင်းထန်ထိခိုက်ထဏ်ရာရသွားသူ10ဦးဆင်းဦးမှာဆက်လက်ကုသခံရဆဲဖြစ်ပြီးဒီထဲကလူနာ4ဦးကတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ Texas Pitus လုံခြုံရေးအရာရှိ Freeman Martin ကတင်လာနေညနေမှာပြောပါရယ်တနက်သမားကသူ့ရောက်ခမရုံနဲ့အဆင်မပြေသူဖြစ်ပြီးမိသားစုပြဿနာကြောင့်အခုလိုတနက်ပြစ်ခတ်မှုဖြစ်ပုံရပါရယ်ဖျားဖို့ပြုနေသူတွေကိုတနက်နဲ့ပြေးပြီးဖျားเจ้าကနေထွက်ပြေးခဲ့တဲ့တနက်သမားကလေးနဲ့ဖျားเจ้าအနေနေသူတို့တို့အပြန်လှန်ပြစ်ခတ်ခဲ့ကြပြီးနောက်ပိုင်းမှာရဲတွေရောက်လာခဲ့တာပါတနက်သမားကယ်လီဟာအခင်းဖြစ်တဲ့နေရာမှာရင်သူကောင်းကိုတနက်နဲ့ပြစ်ပြီးတော့အဆုံးစင်သွားတယ်လို့ပြည်သူ့လုံခြုံရေးအရာရှိမာတင်ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်းရုပ်သံဌာနရုံးချုပ်ကိုဒီကနေ့အင်္ဂါနေ့မှာပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ် Murika Shamshet TV Tanago season Takekereja, Islamic Sunyao IS Apoega Biosovare, Menabin Takemumaro, Tigan Bonque Takemulo, Usayade, Bonque Takemune, Sadinke Bide Nama, the Tan Takayed Madri, Saung Dego, Huyang Nangeda, Lumi, Dudurika, Biovare, Afghan Lunjo Yeta Poriga, Takay Durigo, Machi Munange, Nayine Chichamine, Senior Takemu Dream, Nauta Dongchi, Bokwe Gede, Tanrile Jagi Yavare. Shamshet TV Tanaya season ni yesign tagayagani a coup yan le tonin nibi, daikemuri bison doab inglu jinavare, nezo lunase tanya yatabi, yogan tana winanri and yasu pide jangne, dilurigo gabumuroga seyonego bosam tare jang, yogan tana winanda uga bioego biovare, Afghan lojo yetapwe peribaka dogyan kaintwe ye puega, a saw ongo wanyan tabi, then at the marine, pian lam pika ye, a saw ong drink wimbo, josa niradrigo, jokani ma duyavade, a kutakamu madru bawin patamu mishu so be, Taliban the bomb bagaro, jinja jettison to tavareshe.
American Piran Suma, Nitaini, Nigarawananga, Dokar, and Tongia, Natangaya, Nibago, be any real Wimu, Chija, Chabanego, Tamra Trump's way up, Pega, yes, and Labime, Honduras, Nanga, Doka, then Nadan, Kunan, Tamanegro, select Taban Tower, America, the 11 Ayala, Shibian Doka, Derigo, Temporary Protected Status, TPS rate season A, American Piran Suma, Nitain, Lokan, Quint, Bitarawa, TPS season A, Nitaini, Nigaragua, Doka, Derigo, Lama, January, Langayanima, a top banner, yes, I'm up, Pippi, through. ကိုကိစ္စကိုပသာကိုစီစဉ်မှုတမမဟုတ်နိုင်ငံကထွက်ခွာဖို့တမမဟုတ်လဲတရားဝင်နေထိုင်နိုင်ဖို့တခြားဗီဇာအမျိုးအစားတွေလျှောက်ဖို့အတွက်အမေရိကန်မိငယ်လုံခြုံရေးဌာနကအချိန်ဆန္ဒလပေးထားပါတယ်။ထောင်900ကိုဇက်ရှိခုနှစ်ကအမေရိကတိုက်အလဲပိုင်းမှာဟာရီကိန်းမုန်တိုင်းမစ်ချောင်းလူပေါင်း300ကျော်သေဆုံးခဲ့ရတဲ့အချိန်ကစလို့နီကာရာဂွားနဲ့ဟွန်ဒူရပ်စ်ကဒုက္ခသည်တွေတီပီအက်စီစဉ်နဲ့အမေရိ
ယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတွင်းလူတွေနှိစက်သူတွေနဲ့စီးပွားရေးပတ်သက်ဆက်နွယ်မှုပမာဏနဲ့ပတ်သက်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကကာကွယ်ပြောဆိုနေပါတယ်။ရုရှားသမ္မတပူတင်ရဲ့တမက်နောက်အမေရိကန်ကပြစ်ဒဏ်ခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးတို့နဲ့ပတ်သက်နေတဲ့ Navigator Holdings ကုန်တင်သင်္ဘောလုပ်ငန်းမှာကလေးကျွယ်တတိယကြီးဖြစ်တဲ့ဝန်ကြီးရော့စ်က37ရာခိုင်နှုန်းရင်းနှီးမြှုပ်နှံထားတဲ့အကြောင်းအစ်စ်ပေါက်ကြားထွက်လာတဲ့ဆက်ရွက်စတမ်းတွေမှာဖော်ပြထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုနဲ့လွှတ်တော်ဆိုင်ရာကော်မတီ3ခုတို့ကစုံစမ်းစစ်ဆေးနေချိန်မှာပဲဝင်းဂျီရော့စ်ရဲ့ရုရှားနိုင်ငံတွင်းကငွေကြေးပတ်သက်မှုတွေပေါက်ကြားထွက်လာတာဖြစ်ပါလိမ့်ရှင်
အီရန်တို့ကြော်တော်နောက်ခံပေးထားတဲ့ယေမန်နိုင်ငံထက်ကဟူဒီသဘုံတွေဆော်ရီအာရေဗျနိုင်ငံရဲ့မြို့တော်ရီယတ်ဖက်ကိုမိဇိုင်တုံးတစ်စင်းပစ်လုခဲ့ရတာဟာအီရန်ဖက်ကစစ်ကြေညာလိုက်တဲ့လောက်ရဖြစ်ကောင်းဖြစ်နိုင်တယ်လို့ဆော်ရီအာရေဗျကပြောပါရယ်အဲ့ဒီမိဇိုင်တုံးကိုခင်းခလစ်နိုင်ငံကလေးစိတ်ကနေခေါ်ဆိုရီတို့ဖက်ကစနေနေ့မှာကြားဖြတ်တက်ခဲ့ခဲ့တာပါဒီတုံးနဲ့ပစ်ခတ်တက်ခဲ့တာကိုတုံ့မြန်တဲ့အနေနဲ့ယေမန်နိုင်ငံရဲ့ကုန်ကြောင်ရေးချောင်းနဲ့လေးစိတ်တွေကိုယာယီပိတ်ထားလိုက်တယ်လို့ဆော်ရီဦးဆောင်တဲ့မြန်မာတပ်ကတနင်္လာနေ့မှာပြောပါရယ်ဒီလမ်းကြောင်းတွေကိုယာယီဆိုပေမဲ့ဘလောက်ကြာကြာပိတ်ထားမလဲဆိုတာကိုတော့တာဝန်ရှိသူတွေကမပြောပါဘူးဆနရိခာနဲ့ဆေးဝါးတွေအရေးပေါ်လိုနေတဲ့ယီမန်နိုင်ငံသားတွေစီဘလို့တွားရောက်ထောက်ပံ့ပေးနိုင်မလဲဆိုတဲ့ပေါ်ဆိုရင်လည်းကုလသမဂ္ဂကပြောပါရယ်ယီမန်နိုင်ငံမြို့တော်ဆန္ဒကိုဟူဒီသဘုံတွေက2014ခုနှစ်ကထိန်းချုပ်လိုက်တဲ့အတွက်နိုင်ငံတကာအသိအမှတ်ပြုယီမန်သမ္မတအဗ်ဒူရာဒူမန်ဆွာဟာဒီလည်းမြို့တော်ရီယတ်ကိုရှောင်သိမ်းခဲ့ရတာဖြစ်ပါရယ်
ပပူအနျူကီနီနိုင်ငံကကျွန်းတကျွန်းပေါ်မှာဩစတြေးလျကဖွင့်လှစ်ထားတဲ့ထိန်းသိမ်းရေးစခန်းဟောင်းမှာအခြေခံဝန်ဆောင်မှုတွေပြန်လည်ပြည့်အခွင့်ပြုဖို့လျှောက်ထားချက်ကိုပပူအနျူကီနီတရားရုံးချုပ်ကပေးချလိုက်ပါတယ်။အဲ့ဒီထိန်းသိမ်းရေးစခန်းဟောင်းမှာဩစတြေးလျနိုင်ငံတွင်နိုင်ငံရေးခလုံးခွင့်ရလို့သူအမျိုးသား600ကျော်တို့သတင်းတပတ်ကြော်ကြားခေါ်အောင်နေတာဖြစ်ပါတယ်။ County တဲ့ Manus Island ကထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းပတ်ကပိတ်ခဲ့ခြင်းကဆလို့လျှက်စင်မီနဲ့ရေဖြတ်တောက်ခဲ့တာဖြစ်ပြီးစားနပ်ရိက္ခာထောက်ပံ့မှုကိုလည်းရပ်ဆိုင်းလိုက်တာပါ။ဒါပေမဲ့လည်းထိန်းသိမ်းရေးစခန်းတွင်ကအမျိုးသားတွေကတော့စခန်းတွင်ကထွက်ဖို့ငြင်းဆန်ပြီးဆက်လက်နေထိုင်နေကြတာဖြစ်ပါတယ်ရှင်။
Vietnam နိုင်ငံရဲ့တောင်ပိုင်းဘက်ကိုကန်ယူရန်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်မုန်တိုင်းကြောင့်သေဆုံးသူ69ယောက်ထိရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်။ Kwan Hua ပြည်နယ်ကိုမွေးနောက်ဖျက်ဆီးခဲ့တဲ့တိုင်ဖုန် Dreamery အပြီးလူ30ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသဘာဝဗေဒန်စီမံခန့်ခွဲမှုဆိုင်ရာအာဏာပိုင်အဖွဲ့ကပြောပါရယ်။အကြီးအကျယ်ရေကြီးမှုကြောင့်အိမ်ပေါင်း13,600လုံးဝပျက်စီးခဲ့ပါရယ်။တိုင်ဖုန် Dreamery ကြောင့်မိုးတဲထန်စွာရေကြီးနေတာကြောင့်နိုင်ငံအလဲပိုင်း Dengnan မြို့မှာပုံရိပ်နေကစပြီးတော့နှစ်ရက်ကြာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံအပေါ်မှာလည်းတက်ရောက်နိုင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းညီလာခံကိုတက်ရောက်မှာပါ။ထပ်အပြင် American သမ္မတ Donald Trump, တရုတ်သမ္မတ Xi Jinping, ဂျပန်ဝန်ကြီးချုပ် Shinzo Abe, ရုရှားသမ္မတ Vladimir Putin တို့အပါအဝင်နိုင်ငံပေါင်း27နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းထားပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်နောက်ပိုင်းစတင်ကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒေသတွင်းခေါင်းဆောင်တွေအပြင်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံရမှာတော့နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဝေဖန်မှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အကြအတဲနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကခန့်မှန်းကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်ဆောင်ထားရမစမှုကတင်ပြပေးပါလိမ့်မယ်ရှင်
။ဗီယက်နမ်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့နဲ့နိုဝင်ဘာလ12ရက်နေ့ကျင်းပမယ့် APEC အာရှပစ္စည်းပိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံ။နောက်ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့ထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆီယံခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတွေ့ဆုံဆွေးနွေးမယ့်အစီအစဉ်တွေကိုတော့နောက်ပိုင်းမှာအသေးစိတ်ထုတ်ပြန်ပေးသွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကပြောပါရစေ။ဟုတ်ကျွန်တ
ော်တို့မကြမ်းခင်ပါရောက်ပြီပဲ။ကျွန်တော်တို့သတင်းထုတ်ပေးပါမယ်နော်။ဟုတ်ဟဲ့သွားမယ်ခါကျ
။အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံဟာဒေါ်အောင်ဆန်းစုကြည်အတွက်ဖိအားပေးခံနေရတဲ့ရခိုင်ပြည်နယ်အရေးရှင်းပြနိုင်မယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ
်။နိုင်ငံခေါင်းဆောင်တချို့နဲ့အထူးသဖြင့်ဒီတက်ပေါ့နိုင်ငံခေါင်းဆောင်တချို့နဲ့ပြီးတော့ပြည်သူဝင်ရအောင်တော့ဒီကြိုးစားလို့လို့အဲ့လိုပဲပြည်ရတယ်။အဲ့ဒီမှာအမေရိကန်သမ္မတအိုက်ဒေါ်နယ်ထရန့်လည်းပါနိုင်တာပေါ့နော်။ဟောပါမယ်ဆိုတဲ့ခါကျတော့သူရည်ရွယ်ချက်ကဒီအဲ့ဒီကြွားလေးရည်ရွယ်ချက်ကအဲ့ဒါအတိကဖြစ်ဖို့များတယ်အဲ့ဒီမှာဒီတိုးဆုံတဲ့ခါကျရင်ရခိုင်ပြည်နယ်တွေကစိတ်ချကိုဟိုနားလည်အောင်ပေါ့နော်ဒီဟိုလက်လက်ရဲ့ဒီလူငယ်ကောင်စီဥက္ကဋ္ဌရဲ့အဲ့ဒီရိုးသားလည်းထွက်ထားတယ်ထွက်ပြန်ချက်ကလည်းရှိထားတယ်ဒီလိုလူသားမျိုးအောက်မှာဖိအားတွေများနေတဲ့အောက်မှာအပူပြီးတော့မှဟိုနားလည်အောင်ဒီရှင်းပြဖို့ကြိုးစားမယ်လို့တော့အဲ့လိုထင်တယ်အဲ့လိုရှင်းပြခွင့်ရတယ်ဆိုရင်တော့ဘာဖြစ်ပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒီမှာနိုင်ငံအကောင်ဆောင်တွေအနေနဲ့လည်းအခုကိုယ်တိုင်နဲ့စကားပြောရတယ်ဆိုတော့ရှင်လူပို့ပြီးနားတယ်နိုင်တာပေါ့နားလည်းနိုင်တဲ့ခါကျရင်ဟုတ်တော့ပြန်လဲခါကြရရင်သူပြန်ပြီးတော့မှစဉ်းစားစရာတွေရလာလိမ့်မယ်လို့ထင်ပါတယ
်အခုလိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်အာဆီယံထိပ်သီးခေါင်းဆောင်တွေပါအဝင်အာရှပစ္စည်းပိတ် APEC ခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေနဲ့ပါတွေ့ဆုံခွင့်ရမယ့်အပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေတင်းချီထွက်ပြေးနေရတဲ့ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအရေးဒေါအောင်ဆန်းစုကြည်အနေနဲ့ဖြည့်ဆွေးနိုင်ခဲ့လိမ့်မယ်လို့ယူဆမိကြောင်းမြန်မာနိုင်ငံရေးလေလာသုံးသက်သူဦးစေရသူကပြောပါတယ
်အခုတွားလိုက်တယ်ဆိုတော့ဘာပြောဟိုခေါင်းဆောင်တွေအများကြီးနဲ့ကျွန်တော်တို့တွေ့ခွင့်ရမယ်လေပြီးတော့ဟိုအာဆီယံဆိုရင်မဲ့သူကဟိုဤစေရှာဆမ်းမဲ့လက်တက်မှာဆိုတော့အဲ့မှာလဲထရမ့်တို့ကတော့တရုတ်ကခေါင်းဆောင်တွေတခြားဟိုစိတ်ကြီးတွေလည်းအများကြီးလာကြမယ်လို့ကျွန်တော်ထင်တယ်ပေါ့နော်အနည်းဆုံးအဲ့ဒီဂျပန်တောင်ကိုရီးယားပေါ့လေဆိုတော့အဲ့မှာလဲသူခုနလိုမျိုးဒေတာရင်းရောခုနကလိုအမေရိကန်တမရရောဘာလို့ပေါ့နော်ဒေါ်နယ်ထရမ့်လည်းလာမယ်ဆိုတော့သူနဲ့လည်းကျွန်တော်အစဉ်ပြေရင်တော့ဒါဘာပြောတွေ့ပြီးတော့တေချာရှင်းပြလို့ရမှာပေါ့နော်။ဘာလို့လဲဆိုတော့တွေ့ညီလာခံမတက်လိုက်ရတာကကျွန်တော်တို့ကအခွင့်အရေးလက်လွတ်သွားလို့ဖြစ်နေတာ။အခုကျတော့ဒီအခွင့်အရေးကိုခုနကလိုပြသမကတွေ့ညီလာခံတော့မကြည့်ဘူး။ဒါပေမဲ့ဒေတာရင်းအရေးပါတဲ့နိုင်ငံအပြင်ဒေတာအပြင်ဘက်ကအရေးကြီးတဲ့ဒီအမေရိကန်တို့လိုနိုင်ငံမျိုးတွေလည်းလာမယ်ဆိုတဲ့အခါကျတော့ဒါကကျွန်တော်တို့ဒီမြန်မာပြည်အတွက်ကောင်းတာပေါ့သူပြင်ချက်ခံရေးတော့ကိုကောင်းတာပေါ့နော
်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဗီယက်နမ်နိုင်ငံဒါနာမြို့မှာကျင်းပမယ့်အာဆီယံနိုင်ငံများနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့နိုင်ငံခေါင်းဆောင်တွေတည်ထောင်တွေ့ဆုံပွဲကိုဆက်ရောက်မှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမယ့်32ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေကိုလည်းတက်ရောက်မှာဖြစ်တယ်လို့ နိုင်ငံ တော် တိုင်ပင်ခံ ရုံး ညွှန် ကြား မှု ချုပ် က VOA မြန်မာ ပိုင်း ကို ပြော ဆို ထား ပါတယ်
မဆုမွန် တင်ပြခဲ့တာပါရှင် အခု ဆက်လက် ပြီး လုံခြုံ ရေး ကောင်စီ ဥက္ကဋ္ဌ ရဲ့ မြန်မာ ရေး ကြေညာ ချက် ပေါ် ကုလ သမဂ္ဂ ဆိုင်ရာ မြန်မာ အသံ အမှတ် ကြီး ရဲ့ တုံ့ပြန် ချက် ကို နားဆင် ကြရ ပါမယ် ရခိုင် ပြည်နယ် ရေး နဲ့ ပတ်သက်လို့ မြန်မာ အစိုးရ အနေနဲ့ ထီထီ ရောက် ကင်တွယ် ဖြည့်ရှင်း နေတဲ့ အတွက် လုံခြုံ ရေး ကောင်စီ ရဲ့ ဂျား ဝင် ဆောင်ရွက်မှု မလို့ အကြောင်း နဲ့ လုံခြုံ ရေး ကောင်စီ ဥက္ကဋ္ဌ ရဲ့ မြန်မာ ရေး ကြေညာ ချက် ကို ကန့်ကွက် ကြောင်း ကုလ သမဂ္ဂ ဆိုင်ရာ မြန်မာ အသံ အမှတ် ကြီး ဟောက်တို ဆွမ် က တုံ့ပြန် ပြောကြား 개 ပါတယ် မန်အင် ဂျင်းနိုင် ဆက်တွယ် မြင်းမြန် ထားတာ ကို နားဆင် ကြရ အောင်ပါရှင်
ပြည်တိုင်းနဲ့ပြင်သစ်နိုင်ငံတွေကဦးစီးရေးဆွဲတဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ29ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့မှုအပေါ်ပြစ်တင်ရှုံချခဲ့ပါတယ်အလားတူမြမလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွန်း3ကြီးနယ်မြေရှင်းလင်းရေးလုပ်ရာမှာအရက
The Security Council calls upon the government of Myanmar to ensure no further excessive use of military force in Rakhine State.
ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတပ်ရင်အားတွေအလွန်အကျွံအသုံးမပြုရေးတည်ထောင်ဆောင်ရွက်ဖို့တရားဥပဒေစိုးမိုးရေးအတုံးချဖို့ဒုက္ခရေးလေးစားမှုရှိတဲ့အနေနဲ့တာဝန်တွေခိုင်မာတဲ့တန်တိုက်ထန်ချမှတ်ချက်တွေအရချက်ချင်းအေးအေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီအနေနဲ့တောင်းဆိုပါတယ်။ဒါပြင်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင် မတ်ကြီးဟောက်တိုစွမ်းကအခုလိုတုံ့ပြန်ခဲ့ပါတယ
် WRSD will not help our efforts for solving the issue but rather lead to further polarization and escalation of tensions
လူညိုရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ဟာပြဿနာကိုအဖြေရှာမှာမြန်မာနိုင်ငံအတွက်အထောက်ကူမပြုသလိုနိုင်ငံတွင်းရှိလူအဖွဲ့အစည်းတွေနဲ့ကိုယ်ွယ်တဲ့ဘာသာတွေကြားပိုးပြီးတော့တွေးကွဲစီမှာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်မလိုအပ်တဲ့ဖိအားပေးရလဲရောက်ပါတယ်လူညိုရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ပါအချက်အလက်တွေကလည်းတခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုတ်ပိုင်ခွင့်တွေနဲ့တွားပြီးတော့ညှိစွန်းနေတာတွေ့ရပါတယ်ဒီကိစ္စကိုကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအပြင်လူခွင့်ရေးကောင်စီမှလည်းဆွေးနွေးနေတာဖြစ်ပါတယ
်အလားတူဘင်္ဂလားဒေ့ရှ်သံအမတ်ကြီးရဲ့တုံ့ပြန်ချက်ကတော့
The PRSD has given some broad guidelines for the process and has recognized the many commitments and pronouncements made by Myanmar
လူခွင့်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာဖော်ဆောင်လိုက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုဖော်ပြထားသလိုမြန်မာစိုးရကပေးထားတဲ့ဂရီတွေထုတ်ပြန်ချက်တွေကိုလည်းအတိအမှတ်ပြုဖော်ပြထားပါတယ်ဒီလိုပေးထားတဲ့ဂရီတွေကိုလက်တွေ့အခိုင်အမာအကောင့်ထဲပေါ်ပြီးတော့လူညာတွေရဲ့ယုံကြည်မှုကိုပြန်ရရှိပြီးတော့ရခိုင်ပြည်မှာရှိတဲ့သူတို့ရဲ့နေရက်တွေကိုဘေးကင်းလုံခြုံစွာတိတ်ခါရှိရှိပြန်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်အတွင်းမှုကျုပ်အနေနဲ့လုံခြုံရေးကောင်စီကို30ကျားမှဆင်ခန်းမှဖြစ်တဲ့အတွက်ဒီတော့အတွင်းရခိုင်ပြည်နယ်မှာထင်သာမြင်သာရှိတဲ့တိုးတက်မှုတွေကိုရရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒီတိန်တန်မတ်ကြီးဂျိုနာသန်အယ်လီကလည်းဒီကြေညာချက်ပါအချက်တွေကိုမြန်မာအစိုးရကလိုက်နာဖို့လိုအပ်ကြောင်းလဲသူကအခုလိုပြောပါတယ်
So this is the first time the Security Council has spoken in this way for a decade and we will judge Myanmar on judge Burma
ဒါလူမျိုးကောင်စီအနေနဲ့စေစုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံခြင်းအတွင်းမှုချုပ်ကလူမျိုးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်လုံချုံရေးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ
အခုလိုလုံချုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးဆုံးဖြတ်ချက်ကိုလွန်ခဲ့တဲ့10နှစ်2008ခုနှစ်မေလက2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်လို့မြမစစ်အစိုးရကိုဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခဲ့ဝူးပါတယ်ရှင
်မယင်ချင်းနိုင်တင်ပြခဲ့တာပါရှင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆက်ရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒီရက်ပိုင်းအတွင်းနှစ်ဖက်တွေ့ဆုံဖို့ရှိနေပြီးအဓိကနယ်စပ်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းဝအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်အစိုးရကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံရေးကိစ္စရတွေထက်သွင်းဆွေးနွေးမဲ့အလားအလာရှိနေပြီးဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးကိစ္စတွေကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီFPNCC နဲ့ဆွေးနွေးဖို့လိုလားနေပါတယ်ဒီသတင်းကိုတော့ View မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ပြည်ထောင်စုညီကြဲရေးညီလာခံ21ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးပြီးချိန်ကတည်းကရက်တက်နေခဲ့တဲ့အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကြားဆွေးနွေးပွဲတွေဟာဒီရက်ပိုင်းအတွင်းမှာပြန်လည်ဆက်တင်ဖို့ရှိနေပါတယ်လောလောဆယ်မှာတော့အစိုးရကိုယ်စားလှယ်အဖွဲ့ဟာ UWSP ကဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းကိုတွားရောက်ပြီးဝါနဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေတာဖြစ်ပါတယ်ဝါမိုင်းလာအဖွဲ့တွေကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံချိန်မှာအဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေကို UWSP ကဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
ဒီလာတူရီယာပတ်ဝန်းကျင်မှာပြောရပဲကြောင်းကြလာတယ်နော်ညတော့တိတိကျကျမသိဘူးနော်အဓိကတော့ဒီနယ်စပ်ဖွံ့ဖြိုးတိုးတရေးနဲ့ဒီမွေးစေဝါတယောက်တွေစုံမွေးပိုင်းဆိုင်ရာတွေပဲအဓိကအဲ့ဒါတွေဆွေးနွေးမယ်လွဲလို့ပဲတည်တယ
်အစိုးရကိုယ်စားလှယ်အဖွဲ့မှာနယ်စပ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရေအောင်ဦးဆောင်ပါဝင်ပြီးငင်းကြဲကိုယ်စားလှယ်အဖွဲ့ဝင်တွေအပါအဝင်တယံစာတမ်းနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးပညာရေးကျန်းမာရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေရှင်းပြနေအစိုးရနဲ့တက်မတော်ကကိုယ်စားလှယ်တွေပါဝင်လိုက်ပါကြမှာဖြစ်ပါတယ်လာမဲ့ဗိုလ်တူးနှင့်ရှေ့ရက်နေ့မှာညီညွတ်ရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးဖို့ရှိနေတာကြောင့်ပန်ဆန်းကိုဒီလ10ရက်နေ့နဲ့အဲ့ဒီနောက်ပိုင်းမှသာတွားရောက်နိုင်မယ့်အခြေအနေရှိနေတာဖြစ်ပါတယ်။ပန်ဆန်းကိုတွားရောက်ချိန်မှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကအဓိကဆွေးနွေးမယ့်အချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုထားပါတယ်
။ပြောတဲ့အခါမှာကျွန်တော်တို့ကနံပါတ်1ကတော့ဒေသဖွံ့ဖြိုးရေးနဲ့ဆိုင်တဲ့အရာပါမယ်ပေါ့နော်။နံပါတ်2ကတော့ကျွန်တော်တို့နှစ်ဖက်ပေါ့နော်။ညီညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘက်မှာနိုင်ငံရေးဆွေးနွေးပွဲတွေစောင့်ရနေတယ်ပေါ့နော်။အဓိကကျွန်တော်တို့သွားတာအဖက်ဖွဲ့ပြည်ထောင်စုစောင့်ရသွားတာ။အဲ့ဒါမှလည်း principle တွေပေါ့အခြေခံမူတွေထွက်တဲ့လောက်လည်းထွက်လာတယ်ဆက်ပြီးတော့လည်းထွက်ဖို့လည်းရှိတယ်။အဲ့ပေါ်မှာဒီဘွဲတွေမကြံခဲ့စီစဉ်ဘူး။အဲ့တော့တို့ဘလို့ပုံစံမျိုးနဲ့ပါဝင်နိုင်မလဲဆိုတော့ပြောပြီးတော့နှစ်ဖက်ပေါ့နော်ဆွေးနွေးကြမှာ။
ဒါကတော့ပြီးခဲ့တဲ့လ24ရက်နေ့က UNFC ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီ FPNCC အပေါ်အစိုးရဘက်ကသဘောထားကိုဦးစောထေကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။နောက်ပိုင်းဖွဲ့ရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ NC မြစ်ပတ်လည်မှာကျွန်တော်တို့တစ်ဖွဲ့ချင်းကိုဖိတ်ကြားတယ်။သို့တော့အကြောင်းအကျောင်းကြောင့်ဒီမြောက်ပိုင်းအဖွဲ့တွေမတက်နိုင်ဘူးပေါ့နော်။သို့တော်လည်းပဲကျွန်တော်တို့ NC နှစ်ပတ်လည်မှာအတိုင်းအတာပုဂ္ဂိုလ်ကြောထားတဲ့အတိုင်းနဲ့ကျွန်တော်ဒီဖွဲ့ရည်နဲ့ပတ်သက်လို့ညီညာရေးတကားဖွင့်ထားတယ်။သွေးဆောင်ဆွေးနွေးလမ်းကြောင်းဆက်ဖွင့်ထားတယ်။ကျွန်တော်တို့က FPNCC ကိုတော့ကော်မတီလိုက်တော့ကျွန်တော်တို့ကဟိုဆွေးနွေးမှာမဟုတ်ဘူး။တစ်ဖွဲ့ချင်းဆွေးနွေးမယ်၊သုံးဖွဲ့ဆွေးနွေးမယ်၊လေးဖွဲ့ဆွေးနွေးမယ်ရတယ်။
နိုင်ငံရေးကိစ္စရပ်တွေထည့်သွင်းဆွေးနွေးဖို့နဲ့ပတ်သက်ပြီးဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကလည်းအခုလိုပြောပါတယ
်။အဲလူကြီးတွေဘယ်လိုသိနေနိုင်လဲဆွေးနွေးကြလဲတော့ကျွန်တော်မသိဘူး။နိုင်ငံရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ FPNCC ကော်မတီနဲ့တွေ့ဖို့ပဲရှိပါတယ်။တွေ့ဖို့များပါတယ်နော်။
FPNCC ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့လိုလားကြောင်းလဲသဘောထားထုတ်ပြန်ထားတာဖြစ်ပါတယ်။လောလောဆယ်မှာနှစ်ဖက်နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးဖို့အလားအလာတွေဟာညှိနှိုင်းဖို့ခက်ခဲနေပြီးတရုတ်နိုင်ငံကဂျာဝင်ဆောင်ရွက်တာတွေလည်းရှိနေပါတယ
်။ကိုမိုးစောတင်ပြခဲ့တာပါရှင်။စီရီပရိပခတွေနှစ်ရှိကြာမြင့်လာတဲ့ကချင်ဒေသကအမျိုးသမီးတွေအဓိကအရေးကြီးလိုအပ်နေတဲ့လုံခြုံရေးနဲ့တမ်းမာရေးလူမှုဘဝပြောင်းလဲတိဆောက်ရေးတွေလွှတ်တော်ပိုင်းကအလေးထားဆောင်ရွက်ပေးဖို့ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်ကတိုင်းရင်းသားရေးရာကော်မတီတွေကိုကချင်အမျိုးသမီးတွေတွားရောက်တွေ့ဆုံခဲ့ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်ဆောင်ရွက်နိုင်ရေးအတွက်ကိုလည်းနိုင်ငံရေးပါတီတွေနဲ့ဆွေးနွေးခဲ့ကြပါတယ်။အခုလိုလွှတ်တော်ပိုင်းတာဝန်ရှိသူတွေနဲ့ကချင်အမျိုးသမီးတွေတိုက်ရိုက်တွေ့ဆုံတင်ပြနိုင်တဲ့အခြေအနေကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာအမျိုးသမီးတွေပူးပေါင်းပါဝင်နိုင်ရေးအပါအဝင်စီရေးပြိပခဖြစ်ပွားရာဒေသတွေကစိုးရိမ်စရာဖြစ်နေတဲ့အမျိုးသမီးတွေရဲ့လုံခြုံရေးအခြေအနေ၊ကျန်းမာရေးနောက်လူမှုဘဝပြောင်းလဲတည်ဆောက်နိုင်ရေးတွေအတွက်ပြည်ထောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်အပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ UPDJC နိုင်ငံရေးပါတီတွေကို Transgender ကနေဦးဆောင်ပြီးတော့ကချင်အမျိုးသမီးတွေကတွားရောက်တွေ့ဆုံတင်ပြခဲ့ပါတယ်။အထူးသဖြင့်ကတော့သူရဦးရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်
ကျွန်တော်တို့ရဲ့ကော်မရှင်နောက်ပြည်အောင်စုလွှတ်တော်နဲ့အမျိုးသားလွှတ်တော်တို့ကတိုင်းရင်းသားရေးရာနဲ့ပြည်တွင်းညီညာရေးကော်မတီတွေနဲ့အတူကချင်ညီညာရေးနဲ့မြို့သမီးရေးလှုပ်ရှားဆောင်ရွက်နေတဲ့ အခုလို့ရှိရင်ရင်းပုံစံမှုတွေမှာမြို့သမီးတွေရဲ့အမိနေကဘယ်လိုရှိနေလဲဆိုတဲ့ဟာကိုပြောတယ်နောက်တစ်ခုကကျတော့ဒီဆစ်ဖြစ်လာတဲ့နောက်ပိုင်းမှာပေါ့နော်အမျိုးသမီးတွေအတွက်မလုံခြုံတဲ့အကြောင်းတွေပြောတော့ပြောရစစ်တယ်မလုံခြုံမှုဆိုတဲ့နေရာမှာစမ်းမရေးပေါ့နော်စမ်းမရေးအမျိုးသမီးတွေရဲ့စမ်းမရေးတဲ့မလုံခြုံမှုပြီးရင်ဒီဆစ်ဖြစ်တဲ့နောက်ပိုင်းမှာဆိုရင်မွေးရင်ဆေးဝါးအုံဆက်မ
ခွင့်ရင်ချုံချုံနေတယ်ဆိုတဲ့ဟာမျိုးတွေကိုပြောတယ်ပင်ပခတွေကမရှိရင်ကျွန်တော်တို့အမျိုးသမီးတွေကလိမ်ပိုင်းဆိုင်ရာစံဖတ်မှုတွေအဲနောက်ပြီးတော့အစံဒီရဲနယ်မှုပေါ်တော့ဒီအစံဖတ်မှုတွေကိုကြုံတွေ့ရတယ်ဆိုတဲ့အခြေအနေကိုသူတို့ပြောကြတယ်ဟုတ်တိုင်းနဲ့ချီကိုလိုနေရတဲ့ကချင်စစ်ပြေးဒုက္ခတဲ့စခန်းတွေနဲ့
ကြာခင်ကျင်းပါမယ်တတိယကျင်း21ရာစုပင်လုံးကြီးလာခံမှာအမျိုးသမီးတွေညီညာရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရတဲ့အတွက်ကိုလည်းပြည်ထောင်စုညီညာရေးဆွေးနွေးမှုဘူးတွဲကော်မတီ UPDJC ရဲ့နိုင်ငံရေးပါတီတွေနဲ့လည်းဆွေးနွေးခဲ့ကြတယ်လို့အားထုတ်ကပြောပါတယ်စစ်တပ်ကပဲဖြစ်စီပေါ့နော်ဒီအတိုင်းအတာလက်နဲ့ကံရဖြစ်စီပေါ့သူတို့လက်နဲ့ကံနေရဲ့နေပဲတက်ဆိုင်တဲ့ပုံစံနဲ့သူတို့ဆွေး
ဒီနေ့မှာလည်းစစ်ဖြစ်ပွားတဲ့ဒေသတွေကအမျိုးသမီးတွေကလေးငယ်တွေစစ်ပြေးဒုက္ခတွေရဲ့အရင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ပိုင်းကပို့ပြီးတော့မှအလေးထားဆောင်ရွက်နိုင်မှုပြည်တော်စုလွှတ်တော်အမျိုးသားလွှတ်တော်တိုင်းရင်းသားရေးအနေနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီတို့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိတယ်လို့လည်းကချင်အမျိုးသမီးရဲ့လှုပ်ရှားသူတွေကပြောပါတယ်ရှင်
မဆူမတင်ပြခဲ့တာပါရှင်ဗီအိုအမြန်မာပိုင်းအင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြခြင်းမှာတော့ဗီအိုအရဲ့ရုပ်မြင့်တင်ကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ
အခုတော့သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကြည့်ရပေးပါမယ်ရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပရင်းသက်ဒုံးကျည်အစည်းအဝေးတွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးတကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေ ဒီတက်ကနေထုတ်ပယ်ခံခဲ့ရသူဖြစ်တဲ့တက်ဆက်စ်ပြည်နယ်ကခရီးရန်ဖျားကြောင့်တစ်ခုမှာတနတ်နယ်ပြစ်ခတ်ခဲ့သူရဲ့နောက်ကြောင်းရာဇဝင်ကိုပြည်သူစုံစမ်းစစ်ဆေးရေးဘူရိုအက်ပီအိုင်ရဲ့မှတ်တမ်းတွေမှာဘာကြောင့်စနစ်တကျထည့်သွင်းမထားတယ်လဲဆိုတဲ့အချက်ကိုအမေရိကန်လေတက်ကစုံစမ်းစစ်ဆေးနေပါတယ်တကယ်လို့ဒါအဲ့ဒီလိုမှတ်တမ်းမှတ်ရာတွေရှိထားမယ်ဆိုရင်တော့
ဆက်တလန်စပရင်မြို့ကလူပေါင်း20ချောက်ရောက်တို့လေတင်းငင်းကနေကအသက်ခံကြရမှာမဟုတ်ပါဘူးအာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်ရုတ်တန့်ဌာနရုံးချုပ်ကိုဒီကနေ့အင်ကာနေ့မှာပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ်မြို့ရင်းကရှမ်ရှတ်တီဗီဌာနကိုစီစဉ်တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စလာမစ်အစွန်းရောက်အဖွဲ
င်းဆိုင်ရာအင်ဂျင်နီယာကတော့ Lena Rinkups ဖြစ်ပါတယ်ဒီမှာရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တဲ့ချိန်ညနေ6:00ခွဲနဲ့9:00အထိတက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်ကြံပေးလို့ရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရတာပေးပို့နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.